မန္တလေးတိုင်းငဇုံမြို့နယ်တာချင်းချေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဟာချေးရွာအတွင်းဒေသခံတွေကိုဖမ်းဆီးစစ်ဆေးဓာတ်တွေလုပ်နေတယ်လို့ဒေသခံတို့ကပြောပါတယ်။တချိန်တည်းမှာပဲစကိုင်းတိုင်းချင်းတွင်းမြေချောင်းကနေစစ်ကောင်စီတပ်တွေစံတက်လာနိုင်တဲ့ဆိုပြီးမြေချောင်းနှစ်ဘေးနေထိုင်တဲ့ချေးရွာတွေကိုကာကွယ်ရေးအဖွဲ့တွေကသတိပေးနေပါတယ်။မန္တလေးတိုင်းနဲ့စကိုင်းတိုင်းအတွင်းစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုကိုသားညုံဦးပြောပြပေးပါမယ်ရှင်။
မန္တလေးတိုင်းငဇုံမြို့နယ်တချင်းချေးရွာမှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစက်တင်ဘာလ1ရက်နေ့မှာဝေထိန် drone နဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်စက်တင်ဘာလ3ရက်နေ့မနက်ပိုင်းကစပြီးတော့ချေးရွာသူချေးရွာသားအတော်များကိုစစ်တပ်ကဖမ်းဆီးစစ်ဆေးမှုတွေလုပ်လာတာပါ။တချင်းချေးရွာသူချေးရွာသားတွေကိုအပြင်ထွက်ခွင့်မပေးတော့ဘဲနဲ့စစ်ဆေးနေတာဖြစ်လို့ဖမ်းဆီးခံရသူတွေရဲ့အခြေအနေတွေကိုအတိအကျမသိရဘူးလို့ငဇုံဒေသခံတူကပြောပါတယ်
။ဂျွာလေကခုံးကြောင်းမှာသူတို့တက်ဖွဲ့တယ်ပေါ့ဗျာကာကွယ်ရေးဖွဲ့ကတက်ကြောင်းကိုဒုံးရတော့ချတာတရနေ့ကဘယ်သူဒုံးချသေးလဲချတော့ကျတော့အမမေကစပြီးတော့ဖမ်းတာပဲမမေကမပိုင်းရင်စပြီးတော့ရွာသားတွေဖမ်းတာပဲရွာသားတွေပြောကြတော့လာငါးပြည်သားငါးပြည်ဝန်ကြီးပေါ့အဲဒါ60ကျော်ဒီလဲပါမယ်လူရည်လူရည်လေးလူရည်လူရည်လဲပါမယ်ပြောတယ်သူအများအပြားတော့သူပြောနေရတော့20ဝန်းကျင်လောက်လူရည်လူရည်အများဆုံးပါမယ်ပြောတာပဲ
ဒေသခံရက်သား50နီးပါးဖမ်းဆီးခံထားရတယ်လို့သိရပြီးတော့ဒါနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်တာမရှိပါဘူး။ဒီတော့တွေ့မှာပဲစကိုင်းတိုင်းချင်းတွင်းမြစ်ထဲမှာလဲစက်တင်ဘာလ2ရက်နေ့ကစစ်တပ်ရဲ့ရေရင်တွေဟာမုံရွာနဲ့စလင်းကြီးကြားမှာဒေသခံကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်တာကိုခံခဲ့ရပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်မြစ်ကမ်းတစ်ပြေးမှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီရေရင်တွေကပစ်ခတ်တဲ့အတွက်နေအဆောက်အုံတချို့ထိခိုက်မှုတွေရှိပါတယ်။ဒီနောက်တော့စလင်းကြီးမျိုးနဲ့မော်ရွာကြားမှာရှိတဲ့မင်းတောင်စစ်ကမ်းမှာဆက်ကပ်ထားပြီးတော့စကိုင်းတိုင်းအထက်ပိုင်းကိုစံတက်ဖို့ပြင်နေတဲ့အတွက်မြကန်းတပီကြေးရွာကဒေသခံတွေသတိထားကြဖို့ကာကွယ်ရေးအဖွဲ့တွေကသတိပေးပါရယ်ဒီချီနီနဲ့ပတ်သက်ပြီးတော့တပောင်းစုသတင်းပညာရေးတာဝန်ခံကအခုလိုပြောပါရယ
်မမီးကသူတို့မော်ရွာမင်းတောင်စစ်ကမ်းကိုရောက်တယ်9စီး8စီးလောက်တော့ရှိနေကြသူတို့ဟာသူတို့အပေါ်အထက်ကိုရိတ်ခါပို့မယ်လို့လည်းကြားတယ်သူတို့ဆန်းလာရင်လုံးညီအတိတိလေးရှိသားစီးအတိတိလေးရှိသားဘူးတို့တော့မှကျင်ပါလေဗ
ျစစ်ကောင်စီတပ်ဟာစကိုင်းတိုင်းအထက်ပိုင်းကစစ်စခန်းတွေနဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောတီချေရော်တွေကိုအင်အားရိတ်ခါလက်နက်တွေပို့ဆောင်မှုအတွက်ချင်းနှမြစ်ကိုအဓိကထားအသုံးပြုနေတာဖြစ်ပြီးတော့ကာကွယ်တပ်ဖွဲ့တွေဘက်ကလည်းဒီလိုမျိုးတင်မော်တွေစံတက်လာလို့ရှိရင်ပြစ်ခတ်တိုက်ခိုက်မှုတွေလုပ်လို့ရှိပါတယ်စစ်ကောင်စီတပ်ဟာကုန်းလမ်းကိုအသုံးပြုပြီးတော့အင်အားရိတ်ခါတွေပို့ဆောင်တဲ့အချိန်မှာကာကွယ်အဖွဲ့တွေကမိုင်းဆွဲတိုက်ခိုက်တာရှိတဲ့အတွက်အခုလိုမျိုးမြစ်ကြောင်းကနေတဆင့်သူတို့ရဲ့ရိတ်ခါတွေကိုပို့ဆောင်နေတာဖြစ်ပါလေခင်ဗျာ